2023 ခုနှစ်တွက်ဆေးပညာဆိုင်ရာနိုဘယ်ဆုကိုအမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်တက္ကသိုလ်ကဆေးဘက်ဆိုင်ရာသုတေသီနှစ်ဦးဖြစ်တဲ့ဇီဝဒါရုပညာရှင်ကက်တလင်ကယ်ရီကိုနဲ့ခနာကိုခုခံအားစနစ်ဆိုင်ရာသုတေသီဒရူးဝပ်ဆန်တို့ကိုရွေးချယ်လိုက်တဲ့အကြောင်းဆွီဒင်နိုင်ငံတော်ဝင်သိပ္ပံအကယ်ဒမီကကြေညာပါတယ်
She's currently a professor at Szeged University in Hungary and is also an adjunct professor at the University of
Pennsylvania. Virus ke myo bi sa RNA ga ni pwa bi do ma thauk tha de messenger RNA mRNA ni ne COVID-19 ka yoga ka kwe ku ta se thauk lou nai yang lo pathama u song susan sha phwe ga du de a phin ne Nobel se pinya san ya su ko chi myin lai da phit par de ဒီ သတင်း ပတ် ထဲ မှာ ပဲ 2023 ခု နှစ် အတွက် ယူပ ဗေဒ ဓာတု ဗေဒ စာပေ နိုဘယ် ဆုရှင် တွေ ကို ဆွီဒင် နိုင်ငံ တော်ဝင် သိပ္ပံ အကယ်ဒမီ က အသီးသီး ကြေညာ မှာ ဖြစ် ပြီး တော့ အောက်တိုဘာ လ 6 ရက် နေ့ တောက် ကြာ နေ မှာ တော့ ဒီ နှစ် အတွက် နိုဘယ် ငြိမ်းချမ်း ရေး ဆုရှင် ကို နော်ဝေး နိုင်ငံ နိုဘယ် ငြိမ်းချမ်း ရေး ကော်မတီ က ကြေညာ မှာ ဖြစ် ပါတယ် ဒိုင်နမိုက် ကို တီထွင် ခဲ့ သူ စီးပွား ရေး လုပ်ငန်း ရှင် အက်ဖရက် နိုဘယ် ရဲ့ ဆန္ဒ အတိုင်း သိပ္ပံ စာပေ နဲ့ ငြိမ်းချမ်း ရေး ဆိုင်ရာ နိုဘယ် ဆု တွေ ကို ဆွီဒင် နိုင်ငံ တော်ဝင် သိပ္ပံ နဲ့ နော်ဝေး နိုဘယ် ငြိမ်းချမ်း ရေး ကော်မတီ တွေ က 1900 တခုနှစ်ကနေစပြီးတော့စုတွေချီးမြှင့်လာတာဖြစ်ပါတယ်ရှင်။